2015ခုနှစ်တတိယမြောက်လူခွင့်ရင်းနဲ့လူကုန်သိက္ခာဆိုတဲ့ခရီးသွားရုပ်ရှင်ပွဲတော်မှာပါဝင်ရှင်ပြိုင်လူသူတွေအနေနဲ့ဒီလဇန်နဝါရီလကစပြီးတော့အမည်စည်းင်းပေးသွင်းကြဖို့ဖိတ်ခေါ်ထားပါတယ်။ပြိုင်ပွဲအတွက်စုအမည်တွေကတော့အောင်ဆန်းစုကြည်စု၊မင်းကိုနိုင်စု၊ဟန်တာဝရီဦးဝင်းတင်စုနဲ့မလ73စုဆိုပြီး၄မျိုးခွဲခြားထားပါတယ်။လူသားတိုင်းလူအခွင့်အရေးနဲ့ဂုံတိတ်ခါဆိုတာကိုအတိတ်ပဲဖွင့်ဆိုနားလည်ခံစားနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းခရီးသွားရုပ်ရှင်ပွဲတော်စီစဉ်သူတွေကပြောပါတယ်။ဆက်သွယ်ဆောင်ရမ်းထားတဲ့မဆုမွန်ကအသေးစိတ်ပြောပြပေးပါမယ်ရှင
်။လူသားတိုင်းဒီမွေးဖွားကလေးကလွတ်လပ်၍ညီမျှသောအခွင့်အရေးနှင့်ဂုံတိတ်ခါရှိသည်ဆိုတဲ့ဆောင်းပုံးနဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့သတင်းမှတ်တမ်းကားတွေဇလန်တိုရီအနီမေးရှင်းကတ်တွန်းကားတွေကို2013ခုနှစ်ကနေစလို့လူခွင့်ရေးလူကုန်တိတ်ခါရုပ်ရှင်ပွဲတော်အဖြစ်ကျင်းပခဲ့တာပါ2015ခုနှစ်အတွက်တတိယအကြိမ်မြောက်ရုပ်ရှင်ပွဲတော်ကိုတော့ဇွန်လ15ရက်နေ့ကနေဇွန်လ16ရက်နေ့အထိရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်လူခွင့်ရေးလူကုန်တိတ်ခါကိုလူသားတိုင်းသိရှိနားလည်ဖို့ရည်ရွယ်ကြောင်းရုပ်ရှင်ပွဲတော်ကျင်းပရခြင်းအကြောင်းနဲ့ပတ်သက်လို့ပွဲတော်ဖြစ်မြောက်အောင်စီစဉ်သူဒါရိုက်တာမင်းထင်ကိုကိုကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
အခုဖိတ်ခေါ်ရဆိုတာကလည်းရှင်းမှာတော့2013 14မှာလုတ်ခဲ့တဲ့အတိုင်းမှာပဲဒီဇန်နဝါရီလမှာစပြီးတော့မျိုးစားအပြင်ပေါ့နော်၃မျိုးပေါ့မှတ်တမ်းရုပ်ရှင်နောက်ပြီးတော့ဇလန်တိုရုပ်ရှင်ပြီးတော့အနီမေးရှင်အနီမေးရှင်ဆိုတော့ထားပါတော့လေကတ်တွန်းပေါ့လေအဲ့ဒီလိုမျိုးရုပ်ရှင်အမျိုးအစား၃ခုကိုဟို national ပေါ့နော်ပြီးတော့ regional ပြီးတော့ international ပေါ့နော်အဲ့ဒီခွဲပြီးတော့ခေါ်တာလူခွင့်ရုပ်ရှင်ပွဲတော့39ခုဖွဲ့စည်းထားတဲ့ network တစ်ခုပေါ့နော် human rights film networkဆိုရဟာအဲ့ဒီမှာဖော်ဝင်ဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလကအတိမအပြည့်ခံရတယ်အဲ့တော့ international ရုပ်ရှင်တွေကအဲ့ဒီ network ထဲမှာအဖွဲ့ဝင်ဖြစ်သွားတဲ့အတွက်ပို့ပြီးရောလက်ခံရရှိဖို့ပို့ပြီးရောရှိလာတာပေါ့ဒီချက်ကတော့အဲ့ဒီဟာပါပဲ
လူခွင့်ရေးလူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာ documentary သတင်းမှတ်တမ်းကားစုအတွက်ကအောင်ဆန်းစုကြည်စုဇလန်တိုအတွက်ကမင်းကိုနိုင်စု animation ကားအတွက်ကမြန်မာနိုင်ငံလူခွင့်ရေးနေဂုံပြု match လ13ရက်နေ့စုအဲ့ဒီ၃ခုအပြင်သတင်းမှတ်တမ်းဇလန်တိုနဲ့ animation ကား၃မျိုးတည်းကအကြိုက်ဆုံးကားကိုတော့ဟန်တာဝရီဦးဝင်းတင်စုဖြစ်နေစုမျိုးစား၄မျိုးချိမြင့်မှာဖြစ်တယ်လို့ director မင်းထင်ကိုကိုကြီးကပြောပါတယ်
စုအားမျိုးမနော်အတိအကစုကတော့အောင်ဆန်းစုကြည်စုမျိုးနဲ့ခုနဲ့မအတုံးပေါ့နော်အဲ့စုပေါ့နော်အဲဒုတိယနေ့မနေ့ကတော့ဟိုဧပြီလမှာဟိုဘဘဦးဝင်းတင်ဆုံးသွားတယ်အတွက်ဘဘဦးဝင်းတင်ကိုပုံပြတဲ့အနေနဲ့အာနာဝရီဦးဝင်းတင်စုဆိုတဲ့စုတိုးတယ်ပေါ့နော်အဲဒီနေ့ကတော့အတိအကစုကတော့အဲ့လေးစုပဲအောင်ဆန်းစုကြည်စုဆိုတာကမှတ်တမ်းရုပ်ရှင်တွေထဲကအကောင်ဆုံးရုပ်ရှင်ဘင်းကိုနိုင်စုဆိုတာကဇလန်တိုရုပ်ရှင်တွေထဲကဂျူရီအဖွဲ့ကရွေးချယ်တဲ့အပေါင်းဆုံးရုပ်ရှင်မလ13ရက်နေ့ဆုဆိုတာကအနီမေးရှင်းရုပ်ရှင်တွေထဲကဆက်ဆံရဂျူရီအဖွဲ့ကအပေါင်းဆုံးလို့သတ်မှတ်ပြီးရွေးချယ်လိုက်တဲ့ဆုအနာရီဦးဝင်းတင်ဆုဆိုတာကအဲ့ဒီမှတ်တမ်းရုပ်ရှင်ဇလန်ရုပ်ရှင်ပြီးတော့အဲ့အနီမေးရှင်းရုပ်ရှင်အဲ့၃ခုတည်းကမှဖွဲ့ထားတဲ့ဂျူရီအဖွဲ့ကအကြိုက်ဆုံးရုပ်ရှင်ဆုကမနာရုပ်ရှင်လည်းဖြစ်ဖြစ်လိမ့်မယ်အဲဇလန်တို့ရုပ်ရှင်လည်းဖြစ်ဖြစ်လိမ့်မယ်လည်း animation ရုပ်ရှင်လည်းဖြစ်ဖြစ်ဖြစ်လိမ့်မယ်အဲ့တုံးမှုတွေကအဲ့ဂျူရီအဖွဲ့အကြိုက်ဆုံးရုပ်ရှင်တစ်ခုပေါ့နော
်လူခွေရေးစုရခဲ့တဲ့ရုပ်ရှင်ကားတွေကမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပျက်နေတဲ့လူခွေရေးဆိုင်ရာအကြောင်းအရာတွေကိုပုံဖော်ရိုက်ခူးထားတဲ့ရုပ်ရှင်ပွဲတော်စုရစကားတွေနဲ့ပတ်သက်လို့လည်းဦးမင်းထင်ကိုကိုကြီးကအခုလိုရှင်းပြပါတယ
်မြန်မာနိုင်ငံမှာပထမဆုံးပေါ့နော်လူခွေရေးရုပ်ရှင်ပွဲတော်ဆိုပြီးဖိတ်ခေါ်တာပေါ့နော် open call ခေါ်လို့ကလည်းအကြောင်းအရာကလူခွေရေးပြန်မယ်ဆိုပြီးတော့ကိုတို့ဖိတ်ခေါ်ခဲ့တာပေါ့နော်အဲ့ဒီမှာရုပ်ရှင်တွေရောက်လာတယ်လူရှင်တွေပတ်သက်ပြီးတော့သူတင်ဟိုအောင်ဆန်းစုကြည်ရသွားတဲ့အချင်းဆန်ဘဝဆိုတဲ့ဇာတ်ကားဆိုရင်အချင်းထောင်ထဲမှာ35နှစ်ခေါင်ကြာတဲ့နိုင်ငံရေးအကျဉ်းသားတယောက်ပေါ့နော်သူကအချင်းထောင်ထဲမှာပကြီးစရာဖြစ်သွားပြီးတော့အဲ့ဒီအမှုပညာနဲ့အချင်းထောင်ဘဝကိုသူဖြတ်တန်းပုံပေါ့အဲ့ဒီကြောင့်ရိုက်ထားတဲ့ရုပ်ရှင်ပေါ့အဲ့ဒီဟာစုလိုက်ရသွားတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးရုပ်ရှင်တွေပထမဆုံးအချိန်မှောက်ကိုပဲအဲ့ဒီရုပ်ရှင်ကိုလက်ခံရရှိခဲ့တယ်လူခွေးဆိုပြောလိုက်တာနဲ့မြန်မာနိုင်ငံကစင်မီကာတွေကဘယ်လိုအကြောင်းအရာတွေရိုက်ရမယ်ဆိုတာကိုသူတို့နားလည်ပြီးသားပါ
တတိယအချိန်မြောက်လူခွေးလူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်အတွက်ဇလန်ရုပ်ရှင်ကားတွေဝင်ရောက်ရှင်ပြိုင်လူသူတွေအနေနဲ့2015ခုနှစ်ဇန်နဝါရီလကနေစလို့2015ခုနှစ်ဧပြီလ10ရက်နေ့အထိနောက်ဆုံးထားပြီးဝင်ရောက်ရှင်ပြိုင်နိုင်တယ်လို့လူခွေးလူကုန်တိတ်ခါရုပ်ရှင်ပွဲတော်ရုံးဆိုင်ရာရန်ကုန်မြို့ကိုလည်းဆက်သွယ်ပေးပို့နိုင်တယ်လို့ရုပ်ရှင်ပွဲတော်စီစဉ်သူတွေကပြောပါတယ်ဒီရုပ်ရှင်ပွဲတော်အတွင်မှာဝင်ရောက်ရှင်ပြိုင်ကြလို့စုရခဲ့တဲ့ရုပ်ရှင်ကားတွေကိုတော့ခရီးသွားရုပ်ရှင်ပွဲတော်အဖြစ်နဲ့နိုင်ငံတကာရုပ်ရှင်ပွဲတော်တွေနဲ့မြန်မာနိုင်ငံအနှံ့ပြည်နယ်တိုင်းတွေမှာနယ်လှည့်ပြသမှာဖြစ်ပါတယ်ရှင်